အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တရုတ်သမ္မတရှီချင်းပင်တို့ဇာတာပင်းနေ့ကနှစ်နာရီကျော်ကြာဆွေးနွေးရမှာထိုင်ဝမ်အရေးယူကရိန်းပေါ်ရုရှားကျူးကျော်မှုတွေနဲ့ပတ်သက်လို့တင်းမာမှုတွေစီးပွားရေးကိစ္စတွေကိုဆွေးနွေးကြပါတယ်ဆွေးနွေးမှုအတွင်းထိုင်ဝမ်အရေးနဲ့ပတ်သက်လို့အမေရိကန်ရဲ့မူဝါဒအပြောင်းအလဲမရှိကြောင်းသမ္မတဘိုင်ဒန်ကပြောခဲ့သလိုတရုတ်သမ္မတကတော့ထိုင်ဝမ်အရေးအမေရိကန်ကိုသတိပေးတဲ့အကြောင်းလဲနောက်ပိုင်းမှာသတင်းထုတ်ပြန်ခဲ့တာပါထိုင်ဝမ်အရေးနဲ့ပတ်သက်လို့အမေရိကန်ရဲ့မူဝါဒအပြောင်းအလဲမရှိကြောင်းနဲ့လက်ရှိအခြေအနေကိုအတင်းအကျပ်ပြောင်းလဲဖို့ကြိုးပမ်းမှုတွေဒေသရင်းငြိမ်းချမ်းရေးနဲ့တည်ငြိမ်မှုပြပြားစီမဲ့လိုရက်တွေကိုအပြင်းထန်ဆန့်ကျင်ကြောင်းအလေးထားပြောခဲ့တယ်လို့လည်းအမေရိကန်သမ္မတအင်ဂျီရောကကြေညာချက်ထုတ်ပြန်ပါတယ်တရုတ်သမ္မတကတော့ထိုင်ဝမ်အရေးနဲ့ပတ်သက်လို့မီးနဲ့ကစားတဲ့သူကနောက်ဆုံးတစ်နှစ်မှာမီးဒဏ်တင်တဲ့အကြောင်းနဲ့ဒါကိုလည်းအမေရိကန်ကအပြည့်အဝနားလည်မယ်လို့ညွှန်လင်းတဲ့အကြောင်းနိုင်ငံပိုင်စင်ဝါသတင်းကဖော်ပြပါဗျ။အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီတွားရောက်ဖို့ပြင်ဆင်နေတာပါအဝင်ထိုင်ဝမ်အရေးနဲ့ပတ်သက်လို့အမေရိကန်နဲ့တရုတ်နိုင်ငံကြားတင်းမာမှုအစ်တွေပေါ်ပေါက်နေချိန်မှာပဲနှစ်နိုင်ငံခေါင်းဆောင်တွေဆက်သွယ်စကားပြောကြတာပါ။တရုတ်နိုင်ငံကြားဝန်ကြီးဌာနပြောခဲ့ရသူကျောက်လီချန်းကတော့အမေရိကန်လွှတ်တော်ဥက္ကဋ္ဌရဲ့ထိုင်ဝမ်ခရီးစဉ်ကိုအပြန်အလှန်တုံ့ပြန်မဲ့ကြောင်းပေါ်ထူးနေမှာပဲပြောဆိုထားပါတယ်အမေရိကန်အမျိုးသားလွန်ကျွေးကောင်စီပြောခွင့်ရဂျွန်ကာဗီကတော့တရုတ်သမ္မတနဲ့ဆက်သွယ်ရေးလမ်းကြောင်းတွေဖွင့်ထားဖို့သမ္မတဘိုင်ဒန်ကလိုလားတဲ့အကြောင်းပြောဆိုထားပါတယ်